မင်္ဂလာပါခင်ဗျာဒီဒီမှာမှတ်မှတ်သားစကားများအစီအစဉ်မှာပြည်သူဝန်ထမ်းဆိုတဲ့စကားလုံးနဲ့ပတ်သက်လို့ပြောဆိုရေးသားကြတာတွေကိုသတင်းမီဒီယာတွေနဲ့လူမှုရေးမီဒီယာတွေမှာပါသတိထားမိပါတယ်ဒီမိုကရေစီခေတ်မှာမလုံမရှုပ်မပြုတ်ဆိုတဲ့တွေးခေါ်တဲ့ဝန်ထမ်းတွေအတွက်နေရာမရှိတဲ့အကြောင်းနိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဇူလိုင်လ10ရက်နေ့ကပြောလိုက်ပါတယ်နိုင်ငံဝန်ထမ်းပြုပြင်ပြောင်းလဲမှုဆိုင်ရာမဟာဗျူဟာစီမံချက်ထုတ်ပြန်ကြေညာတဲ့အခမ်းအနားမှာဒေါက်တာဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
ဒီမိုကရေစီခေတ်မှာမလုံမရှုပ်မပြုတ်တွေးခေါ်တဲ့နေရာရှိနေပါတယ်။ဒီလိုဝင်လာဆိုတာဒီလူစုကရွေးချယ်တင်ပြတဲ့ဆိုရအောင်တောင်းပန်ရပါတယ်
။ဒါကတော့ဒေါက်တာဆန်းစုကြည်ကဒီမိုကရေစီခေတ်မှာမလုံမရှုပ်မပြုတ်ဆိုတဲ့တွေးခေါ်တဲ့ဝန်ထမ်းတွေအတွက်နေရာမရှိဘူးဆိုတာပြောကြားသွားတာဖြစ်ပါတယ်။ဒီဒီဘက်မှာပဲအုပ်အော်တောင်းတင်းဖြစ်သွားစေတဲ့စကားတစ်ခွန်းကတော့ဒီမိုကရေစီခေတ်မှာကာကွယ်ရေးဦးစီးချုပ်ဆိုတာညွန်ကြိုင်းမှုချုပ်အဆင့်မှာပဲလို့အမှတ်မထင်ပြောလိုက်တဲ့စကားဖြစ်ပါတယ်။ဇူလိုင်လ9ရက်နေ့ကနိုင်ငံရေးကျင်းသားဟောင်းတွေကိုမီဒီယာနဲ့လူမှုရေးဖွဲ့စည်းတွေမှာအလောက်ကန်ရှာဖွေရေးအလို့ယုံဆွေးနွေးပွဲတစ်ခုမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။လက္ခဏာလေးမှာကျွန်တော်တို့ကအခုဒီမိုကရေစီရနေပြီလို့ထင်နေနိုင်ပါ့။ဒီမိုကရေစီရကိုကြိုးပမ်းနေရတဲ့ကာလမှာပဲရှိပါသေးတယ်။အရက်ကအုပ်ချုပ်ရေးစနစ်တက်လာပြီမယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးဆိုတာဒီမိုကရေစီခေတ်မှာမရှိပါဘူး။အရက်ကအုပ်ချုပ်ရေးစနစ်ကအောက်ပါပဲစစ်ဖက်ဆိုတာရှိရမှာပဲဖြစ်ပါဒါပေမဲ့ကာဝေးဦးစီးချုပ်ဆိုတာကျွန်တော်တို့ပရိုတိုကောအရာဆိုညွှန်ကြားမှုချုပ်လည်းပဲဖြစ်ပါဒါပေမဲ့ကျွန်တော်တို့ relation ဆက်ဆံနေရတဲ့ဥစ္စာကနိုင်ငံအကြီးအကဲ level တစ်ခုလည်းကိုထက်ဆက်ဆံတယ်ဒါ democracy မဟုတ်ပါဘူ
းဒါကတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောကြားတော်တာဖြစ်ပါတယ်ဒီလိုပြောကြားချက်နဲ့ပတ်သက်ပြီး2ရက်ကြာဇူလိုင်လ17ရက်နေ့မှာတမရကာကွေဦးစီးချုပ်ယုံကဦးဖြိုးမင်းသိန်းကိုလိုအပ်တယ်လို့အရေးယူပေးဖို့အစိုးရကိုတောင်းဆိုလိုက်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောလိုက်ပါတယ်အဲ့ဒီကြေညာချက်မှာဥဖြိုးမင်းသိန်းအနေနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအတိုင်းရန်ကုန်တိုင်းဝန်ကြီးချုပ်တာဝန်ထမ်းဆောင်နေရတာဖြစ်ပြီးကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မင်းမေအောင်လှိုင်အနေနဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရတာဝန်တွေကိုထမ်းဆောင်နေရတာဖြစ်ကြောင်းဥဖြိုးမင်းသိန်းအနေနဲ့အခုလိုလက်လွတ်စပယ်ထိတိုက်ရင်ဆိုင်မှုပုံစံဖြင့်ပြောကြားချက်ဟာနိုင်ငံတော်အစိုးရရဲ့မျိုးသားရင်ကြားစေရေးဥတီချက်ကိုထိခိုက်စေတဲ့အပြင်နိုင်ငံတော်အစိုးရနဲ့တပ်မတော်အကြားတိုင်းရင်းသားပြည်သူလူထုနဲ့တပ်မတော်အကြားဆက်ဆံရေးပုံမှန်ကောင်းမွန်စေရန်ဆင်ဆက်မပြတ်တိဆောက်သွားမယ်ဆိုတဲ့ရည်ရှိဆက်ဆံရေးလုပ်ငန်းစဉ်အတွက်လည်းအခက်အခဲဖြစ်လာစေနိုင်သူဖြစ်တယ်လို့သုံးသပ်ထားပါတယ်။ဒါ့အပြင်တပ်မတော်အနေနဲ့အပြုသဘောရည်ရှိဆက်ဆံရန်မသင့်လျော်တဲ့အတွက်ဦးဖြိုးမင်းသိန်းကိုလိုအပ်တယ်လို့စစ်စစ်အရေးယူပေးဖို့နိုင်ငံတော်အစိုးရထံတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။ဒီလိုဦးဖြိုးမင်းသိန်းရဲ့ပြောကြားချက်နဲ့ပတ်သက်ပြီးကြက်ခိုင်ဖွံ့ဖြိုးရေးပါတီပြည်သူလူထုကိုယ်စားလှယ်ဖြစ်တဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးဦးတောင်အေးကဝန်ကြီးချုပ်တယောက်အနေနဲ့ဒီလိုစကားမျိုးမပြောသင့်ဘူးလို့ RFA ကိုပြောပါတယ်။
state level ပေါ့เนาะအဲဒီနယ်တိုင်းဝန်ကြီးချုပ်တယောက်အနေနဲ့တော့စကားပြောတာဆိုတာပေါ့เนาะသူဘလို့ပဲဆန္ဒရှိရှိပေါ့တကယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုယ်နိုင်ငံရဲ့အခြေအနေပေါ့เนาะဒါကိုတည်ချာချာနားလည်ပြီးတော့ဒီစစ်ဖက်ရက်ဖက်ဆက်ဆံရေးဆိုတာအပေါ်မှာကြေကြေပြန့်ပြန့်သူနည်းနည်းနားလည်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်အဲသူနားလည်သလောက်နဲ့သူကပြောလိုက်တာဖြစ်ပေမဲ့ကိုရိုနိုင်ငံမှာကြတော့ကိုရိုနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့လက်ရှိတွားနေတဲ့စနစ်နဲ့သူပြောတာနဲ့ကြတော့ခုနအများအမြင်ပါပေါ့နော်။တော့တမရကဝီဂျူတယောက်ကစတေတက်ကိုနှိမ့်ချသလိုပေါ့တက်ရောက်သွားတာဖြစ်ပါလား။ဒါကတော့ပြောမယ်ဆိုရင်တော့ဟိုပြောသင့်ပြောတိုက်တဲ့စကားမဟုတ်ဘူးလို့ပဲပြောမှာဖြစ်ပါလား
။ဒါကတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကပြည်သူ့တော်ကိုယ်စားလှယ်ဒုတိယဗိုလ်ချုပ်ကြီးအငိမ့်စားဦးတောင်ရေးပြောတော်တာပါ။ဒီပြောကြားချက်နဲ့ပတ်သက်လို့ရခိုင်မျိုးသားပါတီဥက္ကရာနဲ့ပြည်သူ့တော်ကိုယ်စားလှယ်ဖြစ်တဲ့ဒေါက်တာအေးမောင်ကတော့လက်ရှိဖွဲ့စည်းပုံနဲ့လိုက်နာရမယ့်စည်းကမ်းအရာမပြောသင့်ဘူးလို့သုံးသပ်ပါတယ
်။ပြောသင့်မပြောအပ်တဲ့အချိန်မှာပြောတယ်အဲ့တော့ protocol ရပြန်စီရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေရနော်လက်ရှိဝန်ကြီးချုပ်တဦးနေနဲ့မပြောသင့်ဘူးအဲ့ဒီလိုအနေထားပဲရှိတယ်လို့သုံးသပ်ချင်ပါတယ
်သမရဦးသိန်းစိန်အစိုးရလက်ထက်ကပြောခွင့်ရပုဂ္ဂိုလ်တာဝန်ယူခဲ့တဲ့ပြန်ကြိုင်းဝန်ကြီးဟောင်းဦးရထွတ်ကတော့တနိုင်ငံနဲ့တနိုင်ငံဝန်ထမ်းအင်္ဂါစင်မတူတဲ့အတွက်ဒန်းညိမပြောလို့ပြင်မယ်လို့လက်နက်ကိုင်ဖွဲ့စည်းတွေရဲ့ခေါင်းဆောင်ဖြစ်တဲ့အတွက်ကာကွယ်ရေးဦးစီးချုပ်ဟာတာမန်ညွှန်ကြားမှုချုပ်အစင်းသာမဟုတ်ပဲအရေးပါအရာရောက်တဲ့ယာတုနဲ့နေရာဖြစ်တယ်လို့BBC ဆက်သွယ်မေးမြန်းကမ်းမှာဖြေကြားခဲ့ပါတယ
်ကျွန်တော်ကတော့ဗျာ protocol ကိုနံပါတ်တွေနဲ့ပြောတာကတော့တနိုင်ငံနဲ့တနိုင်ငံမတူတဲ့အတွက်ကြောင့်မလို့နံပါတ်တွေနဲ့ရှင်ပြီးတော့ကျွန်တော်မပြောချင်ပါဘူးတော်တော်ဘယ်နိုင်ငံမဆိုအဲ့ဒါနိုင်ငံရဲ့လက်နက်ကိုင်ဖွဲ့အကြီးအကဲတယောက်ဟာကျန်တဲ့တာမန်ဝန်ထမ်းအဖွဲ့အစည်းတွေရဲ့အကြီးအကဲထက်တော့ပိုပြီးတော့မှအဲ့ဒါနိုင်ငံအစိုးရအဖွဲ့ခေါင်းဆောင်ဖြစ်တဲ့ဝန်ကြီးချုပ်ဖြစ်စီသမ္မတနဲ့ဖြစ်စီပိုပြီးတော့မှထဲထဲဝင်ဝင်ဆက်ဆံခွင့်ရှိတယ်ဓာတ်ရိုက်တွေ့ခွင့်ရှိတယ်ကျန်တဲ့ဝန်ထမ်းအဖွဲ့အစည်းအကြီးအကဲတွေတဲ့ပို့ပြီးတော့မှသူ့ရဲ့အမြင်ကိုကျန်တဲ့ဝန်ထမ်းအဖွဲ့အစည်းတွေတဲ့ပို့ပြီးတော့အလေးထားခံရတယ်လို့ကျွန်တော်မြင်ပါတယ်
ဆက်ထွက်ပြောကြားတော့တာဖြစ်ပါတယ်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းရဲ့စကားနဲ့ပတ်သက်ပြီးလက်ရှိအစိုးရနဲ့တပ်မတော်ကြားဆက်ဆံရေးပို့တင်းမာလာပြီးအရေးကြီးတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အမျိုးသားယဉ်ကျေးစရေးလုပ်ငန်းစဉ်တွေကိုထိခိုက်လာတယ်လို့သုံးသပ်ဝေဖန်တာလည်းရှိပါတယ် လက်ရှိအာဏာရအစိုးရရဲ့မိခင်ပါတီဖြစ်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘက်ကသဘောထားဘယ်လိုရှိပါလဲ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးညာဝင်းကအခုလိုပြောပါတယ
်ကျွန်တော်အမြင်တော့ဒါဝန်ထမ်းကြီးကပဲဗျတမတော်ကလည်းဝန်ထမ်းကြီးကပဲညွန်ကျုံတရားလည်းဝန်ထမ်းကြီးကပဲဝန်ထမ်းကြီးကရင်းတူတူစတဲ့သဘောမျိုးဆိုတော့ဟိုမှားတရားတောင်းမရှိဘူးလေမှားပြောတာမှမဟုတ်ဘူးဒီဥစ္စာကအမှန်တိုင်းလက်ခံရင်အရေးယူဖို့အကြောင်းရှိဘူးလို့အဲ့လိုပဲညာအဲ့ဒါကျွန်တော်ပြောနေတာလေဝန်ထမ်းကြီးကပဲလေအခွေဦးစီးကျလို့ဝန်ထမ်းကြီးကပဲဒီဘက်ကလည်းဝန်ထမ်းကြီးကပဲအဲ့ဒါပြောနေတာ
ဒါတော့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညာဝင်ပြောကြားတာဖြစ်ပါတယ်အခုတော့မှတ်မှတ်သားသားစကားများအစီအစဉ်အားလောက်ပါတယ်ခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ